ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတဲ့အချိန်မှာပဲအဲ့ဒီဒုက္ခသည်တွေအတွက်အကူအညီတွေအတက်နိုင်ဆုံးပေးနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက်လည်းအကူအညီပေးဖို့လှိလာစုံစမ်းနေကြောင်းပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ရက်ဘင်္ဂလားဒီဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတသိန်းခွဲကျော်သွားပြီလို့ပြောပါတယ်။ရခိုင်ဒေသဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမခင်ဖြူထွေးကစုံစမ်းမေးမြန်းတင်ပြထားပါရှင်
။ရခိုင်ဒေသအကြံဖက်ပြပခါတွေကြောင့်အိုးဝင်စွန့်ကွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုပြည်내အစိုးရနဲ့ပူးပေါင်းပြီးကူညီတွေထိရရောက်ပေးနိုင်အောင်စီစဉ်ဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်။အကြံဖတ်မှုအခြေအနေတွေကြောင့်ပြည်내အတွင်းဒုက္ခခံစားနေရသူဘယ်သူကိုမဆိုလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဆောင်ရွက်ပေးနေတယ်လို့သူကပြောပါတယ်
။ကူညီပေးတဲ့နေရာမှာအားလုံးကိုကူညီလို့ရအောင်ဆိုတာကတော့အကြံဖတ်ဟုတ်တော့ကျွန်တော်အကြံဖတ်ကတော့ကျွန်တော်အားပေးလို့မရဘူးသို့တော်လည်းအဲဒီပြည်내အတွင်းမှာရှိတဲ့ဒုက္ခခံစားနေရတဲ့အားလုံးကျွန်တော်တို့အတွက်ကိုတော့ကျွန်တော်တို့နေရကူညီဖို့အတွက်ကိုအစီအစဉ်တွေဆောင်ရွက်နေတယ်။အဲ့လိုဆောင်ရွက်တော့ကျွန်တော်တို့နိုင်ငံကိုပြည်နာရှင်နိုင်ငံကြီးကနေပြီးတော့အကူအညီပေးဖို့ဆိုပြီးတော့ကမ်းလှမ်းလာရှိတယ်။ဒါမျိုးတွေနဲ့ကျွန်တော်တို့ကနေပြီးတော့ဒီ Red Cross Movement တခုအနေနဲ့ကျွန်တော်တို့ဒီကူညီဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကနေဦးဆောင်တာပေါ့နော်။အဲ့ဒါတရားကိုကျွန်တော်တို့ဆောင်ရွက်နေတယ်။အဲ့ဒါကတော့ညနိုင်လုံးပဲပေါ့နော်။အခုအစည်းအဝေးတွေလုပ်နေတာပေါ့။အခုမကြခင်အခုလည်းဒီနေ့လည်းလုပ်နေတယ်။အခုနောက်ပြည့်လည်းတခုကျွန်တော်တို့အစည်းအဝေးဆက်ဆံရှိပါတ
ယ်။ရခိုင်မြောက်ပိုင်းစံဖတ်မှုတွေကြောင့်စစ်တွေနဲ့တခြားမျိုးတွေရှိရာကိုထွက်ပြေးလာတဲ့ဒုက္ခသည်တွေရှိသလိုနေဆက်ဒေသတွေမှာထွက်ပြေးတင်းရှောင်နေကြတဲ့သူတွေနဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြသူတွေလည်းရှိပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ပြီးခဲ့တဲ့လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာသူဒုက္ခသည်136,400ရှိသွားပြီလို့ခန့်မှန်းပြောဆိုထားပါတယ်။ဒါဟာခန့်မှန်းချက်သာဖြစ်ပြီးတော့ဒုက္ခသည်တွေကိုစစ်စစ်ပြီးစနစ်တကျစီရင်ပြုစုကာယူနိုင်တဲ့အခြေအနေတော့မဟုတ်ဘူးလို့ UNHCR ပြောခွင့်ရ Vivian Tan ကပြောပါတယ်
။ Well, the number of new arrivals that we're working with it has been increasing every day, but we're very carefulstress that these are
estimates. အဲ့ဒါတပြရောက်လာရတဲ့သူတွေအများကြီးရှိတယ်။အရေးအတွက်ကတော့နေတိုင်းကိုတိုးနေရမယ်။ဒါမဲ့လည်းအရေးအတွက်ကခံမှန်းလို့ပဲရပါတယ်။သိပ္ပံနည်းကြားရာခိုင်နှုန်းပြအစည်းအပြုစုထားတာမဟုတ်ပါဘူး။ဒါကိုတော့ကျမတို့အများတန်းသတိပေးပြီးတော့ထောက်ပြပါတယ်။လက်ရှိဒုက္ခသည်စခန်းတွေမှာရှိနေပြီးသားအရေးအတွက်ပြီးတော့ဒေသခံလူမှုအတိုင်းအဝိုင်းတွေမှာရှိနေတဲ့သူတွေဒါတွေကိုကြည့်ပြီးတော့ဒီအစ်စ်ရောက်လာတဲ့အရေးအတွက်ကိုခံမှန်းရတာပါ။ဒီထဲမှာကျမတို့မသိသေးတဲ့သူတွေနေဆက်တွေမှာဆက်ပြီးတော့ပြိမိနေတဲ့သူတွေလည်းရှိနိုင်ပါတယ်။လက်ရှိကျမတို့ခံမှန်းတဲ့အရေးအတွက်ကတော့ 136,400 ပါတကယ်တမ်းဒုက္ခသည်တွေကိုစနစ်တကျအစီအစစ်ပြီးတော့စီရင်ပြုစုနိုင်တဲ့အခြေအနေမျိုးရှိမယ်ဆိုရင်တော့အရေးအတွက်ပို့ပြီးတော့တိတိကျကျသိရပါလိမ့်မယ်အစ်စ်ရောက်လာတဲ့သူတွေထဲမှာဒုက္ခသည်တွေပြင်တခြားဘယ်လိုလူတွေရောနှောပါနေလဲဆိုတာကိုလည်းစီစစ်နိုင်ပါတယ်ဒါကြောင့်မလို့ဒီလိုမျိုးစီရင်စီစစ်ကောက်ယူတာတွေလုပ်နိုင်အောင်လို့အစိုးရအာဏာပိုင်တွေကိုကျမတို့တိုက်တွန်းတောင်းဆိုပြီးတော့လုပ်နိုင်မှုလည်းမျှော်လင့်ပါတယ်ရှင်
UNHCR ကမှန်းထားသလိုနေဆက်ဖြတ်ကျော်ထွက်ပြေးနေတဲ့ဒုက္ခသည်တထောင်ခွဲကျော်ရှိတဲ့ဆိုရနဲ့ပတ်သက်ပြီးမြန်မာဆွေရဘက်ကလည်းဒီစီးရင်တွေကိုလေ့လာစုံစမ်းနေပြီးတော့ဒုက္ခရောက်နေသူတွေကိုကူညီပေးနိုင်ဖို့ကြိုးစားနေတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ပြန်ပြီးတော့စီစစ်ရမှာပေါ့နော်။အခုလက်တော်ကတော့ကျွန်တော်တို့ကနေပြီးတော့အခုလက်ရှိကျွန်တော်တို့နိုင်ငံမှာရဲ့နော်နေဆက်ကိုလည်းရောက်နေတယ်လို့ပြောတော့ဒီစီးရင်တွေကိုကျွန်တော်အနေနဲ့လေ့လာစုံစမ်းနေတယ်။အဲ့တော့နေဆက်ကိုရောက်နေတဲ့လူတွေလည်းရှိရဲ့။နောက်ပြီးတော့ပြည်내အတွင်းမှာလည်းအဲ့လိုပဲဟိုဒုက္ခရောက်တဲ့လူတွေရှိတယ်ပေါ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဘယ်လိုကူညီဆောင်ရမလဲဆိုတဲ့ဟာတွေအတွက်ကိုအခုကျွန်တော်တို့စီးဝေးနေတာလေဆိုတော့အဲ့ဒီလူတွေအကုန်လုံးကိုကျွန်တော်တို့ကနေပြီးတော့ကူညီထောက်ပံ့တာကြီးလုပ်နေတယ်လုပ်မယ်လေအဲ့ဒီအစီအစဉ်ကြီးကျွမ်းနေအခုလည်းလုပ်နေတယ်နောက်ပြီးတော့ဒီထက်ပိုပြီးတော့ကဲဟိုကြေကြေပြန့်ဆိုတာလေဟိုထိထိရောက်ရောက်ဆောင်ရနိုင်ဖို့ဆိုပြီးကျွန်တော်တို့အစီအစဉ်ကြီးလုပ်နေ
ဒုက္ခသည်တွေအရေးနဲ့လူသားချင်းစာနာကူညီရေးကိစ္စရပ်တွေကိုကင်တွယ်ဖြစ်ရှင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းမြန်မာအစိုးရကိုဖိအားပေးတာတွေရှိနေတာပါဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဒုက္ခသည်တွေအခုလိုထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့လုပ်ရပ်တွေကိုဟန်တားဖို့ဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ
် I think it's very important that to stress that what is happening in the Rakhine is unacceptable that the treatment of the Rohingya
ဒီကိစ္စတွေဖြစ်ပျက်နေတဲ့အခြေအနေတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးဆိုတာကို PRP ထောက်ပြဖို့အင်တန်ကိုရေးကြည့်ပါတယ် Ranger တွေအပေါ်မှာပြုမှုနေတာတွေဟာလက်ခံနိုင်စရာမရှိပါဘူးဒီအခြေအနေကိုဟန်တားဖို့ဒေါန်ဆန်းစုကြည်အနေနဲ့မြန်မာစစ်တပ်ရဲ့လုံဆောင်မှုတွေကိုကြားဝင် PRP နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
အခုဒုက္ခသည်တွေအတွက်ဗြိတိန်ဆူရကအကူအညီတွေပေးသွားမယ်လို့လည်းဝန်ကြီးဘော်ရစ်ဂျွန်ဆန်ကပြောပါတယ်။မြန်မာနိုင်ငံရှေ့ဆက်တိုးတက်ရေးအတွက်ကိုလည်းအရက်သားဆူရကိုဆက်လက်ကူညီပံ့ပိုးသွားမှာဖြစ်ပြီးတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါကိုစစ်တပ်ကအသုံးချပြီးအာဏာပြန်သိမ်းတာမျိုးမဖြစ်ဖို့လိုအပ်တယ်လို့လည်းသူကပြောသွားပါတယ်။ဩဂတ်စ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းရခိုင်မောင်းတော်ခရိုင်တစ်ခုလုံးကိုစစ်စီရင်နေမိအဖြစ်သတ်မှတ်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာတိုင်ဝမ်ကတော့အကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ဒီစစ်စီရင်ရေးတွေကိုအရက်သားထိခိုက်မှုတွေမရှိအောင်ထိန်းသိမ်းတိုက်တွန်းနေပါတယ်ရှင်။